တော်တာရှင်များမင်္ဂလာပါခင်ဗျာဘုဒ္ဓဘက်မှာတင်ပြကျင်တာကတော့ခရမ်းညင်သည်ဈေးတွေထိုးကျနေလို့ရာတောင်သူတွေခွက်ခွက်လန်အရှုံးပေါ်နေတဲ့အကြောင်းပါတယ်ယူဇေယိတ်တောင်မကာမိအောင်ဈေးထိုးကျတာကဘာဖြစ်လို့လဲဒီလိုအဖြစ်မျိုးရေရှည်မှမဖြစ်တော့အောင်ဘလို့တွေများလှုပ်လို့ရနိုင်မလဲဆိုတဲ့နည်းလမ်းတွေကိုပါဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလထဲမှာမုံရမြို့ကိုရောက်တော့မနက်စောစောလမ်းမကြီးပေါ်မှာမော်တော်ဆိုင်ကယ်အုပ်ကြီးတအုပ်ကိုတွေ့ရပါတယ်အဲ့ဒီဆိုင်ကယ်တွေရဲ့နောက်ကကယ်ရီယာပေါ်မှာဝါရန်တင်ပြီးအစိမ်းရောင်အသီးတွေအပြည့်ထည့်ထားတဲ့တောင်နှလုံးကိုတစ်ဖက်တစ်ချက်မှာခြိထားကြပါတယ်။အသီးစိမ်းစိမ်းတွေကိုတရုတ်စည်းသီးတွေအထင်နဲ့တေချာကြည့်လိုက်မှခရမ်းညင်သီးတွေဖြစ်မှန်းသိရပါတယ်။အသီးတွေကပြောင်ပြောင်တင်းတင်းနဲ့အရန်ကိုလက်ဆက်လွန်မှန်းမြင်နာနဲ့သိတာပါတယ်။ဒါနဲ့တပိတ်တာဘလောက်တုံးပြဆိုပြီးမေးကြည့်တော့ကြားရတဲ့ဈေးကဟင်ငနဲဖြစ်မိသွားပါတယ်။ဘာဖြစ်လို့လဲဆိုတော့တပိတ်တာလုံးကိုမှ80 80ကျပ်တည်းပါ။ဒီဈေးကရန်ကုန်လက်လီဈေးတွေထဲမှာခရမ်းညင်သီးလက်ရှိပေါက်ဈေးရဲ့10ပုံတပုံလောက်တောင်မရှိတဲ့ရှိတဲ့ဈေးပါအန်အော်တကြီးနဲ့ဆိုင်ကန်နဲ့ခရမ်းညင်သီးတင်လာတဲ့တယောက်ကိုဒီဈေးနဲ့ဆိုစိုက်တဲ့တောင်သူကြိုက်လားဗျာလို့မေးကြည့်ပါတယ်ကြားရတာကတော့အခုလက်ရှိအညာခရမ်းညင်သီးပေါ်ချိန်မှာတောင်သူအားလုံးခွက်ခွက်လန်မာပဲတဲ့ဖြစ်ပုံကတော့မုံရဒေသတဝိုက်မှာစိုက်တဲ့အညာဆောင်ခရမ်းကျင်ပေါ်ချိန်နဲ့ရှမ်းပြည်ကအင်းလီခရမ်းကျင်ပေါ်ချိန်ကအခုရာသီမှာတိုက်တိုက်ဆိုင်ဆိုင်ပဲဒဲဒိုးကြီးသွားကြုံနေပါတယ်ဒါကြောင့်အညာဆောင်ခရမ်းကျင်ကိုဒီပြင်ဒေတာတွေကဝဲလိုအားအရန်နေသွားတဲ့အတွက်ဈေးကအခုလိုထိုးကျသွားတာပါဒီထဲမှာပူဆိုးတဲ့အဖြစ်ကရှိပါသေးတယ်ပုံမှန်ဆိုရင်မုံရဆောင်းခရမ်းကျင်ဈေးကတပိတ်တာ200 300လောက်ပါဒါပေမဲ့မနစ်ကဆောင်းမှာတပိတ်တာ1000လောက်ဖြစ်ခဲ့တဲ့အပြင်ပြီးခဲ့တဲ့မိုးမကုန်ခင်ဩဂုတ်စက်တင်ဘာလလောက်မှာတပိတ်တာ2000ဈေးလောက်အထိဖြစ်ခဲ့ပါတယ်ဒါကြောင့်တောင်သူတွေလည်းဟုတ်ပြီဟာဆိုပြီးအခုပေါ်နေတဲ့ဆောင်းခရမ်းကျင်တွေကိုအရင်နှစ်တွေထက်အကြီးအကျယ်တိုးချက်စိုက်ပျိုးခဲ့ကြတဲ့ကိစ္စပါ။ဒါကြောင့်မုံရတဝိုက်ကခရမ်းကျင်တောင်သူတွေရဲ့အရှုံးကခွက်ခွက်လန်းဆိုတာတက်ပိုဆိုးတဲ့အဖြစ်ပါ။ဆက်ပြီးသိရတာကတော့တပိတ်တာ80 80ကျပ်ဆိုတဲ့ဈေးကတယ်ယူပို့ဆောင်ကဇယိတ်တောင်မကမီးတဲ့အတွက်မုံရမျိုးပေါ်နဲ့နည်းနည်းလှမ်းတဲ့ရွာတွေမှာရှိတဲ့ခရမ်းကျင်ဒီအခင်းတွေဆိုရင်လုံးဝမခူပဲဒီအတိုင်းပစ်ထားလိုက်ကြပါပြီ။ကြိုက်တဲ့သူကြိုက်တဲ့လောက်တာဝင်ခူးပေတော့ဆိုပြီးပေးတာတောင်တယ်မဲ့သူမရှိလို့နွားကြွေးရတဲ့အဖြစ်တောင်ကြုံနေတာပါ။ခရမ်းညင်သီးကစိုက်ပြီးနှစ်လခွဲလောက်မှာအသီးစပေါ်တာဖြစ်ပြီး6လလောက်အထိအသီးခူးလို့ရပါတယ်။ဒါပေမဲ့ဈေးကမကိုက်တဲ့အတွက်မုံရတဝိုက်ကထောင်ထဲချီနေတဲ့ခရမ်းညင်သီးခင်အများစုမှာအသီးပေါ်ပြီး2လလောက်ကတည်းကလူငါးတွေကိုပြန်လှုပ်လိုက်ပြီးဒီတိုင်းဘာမှမလုပ်ဘဲပစ်ထားလိုက်ကြပါပြီ။ဒါကအကြမ်းမဟုတ်ပဲမျက်မြင်ဖြစ်ပါတယ်။မုံရမြို့အထွက်ကဘောဒီတထောင်တို့မိုးညင်းတန်ပုတ်တွေဖျားတို့တွားတဲ့လမ်းတစ်လျှောက်မှာခရမ်းညင်အခင်းတွေကိုပစ်ထားလိုက်ကြတာညိုးရ6တောင်းနေကြပါပြီဒါကတော့မုံရခရမ်းကျင်ဈေးကွက်အကြောင်းကိုတင်ပြခဲ့တာပါဆက်ပြီးတော့တင်ပြမှာကမြန်မာနိုင်ငံရဲ့စိုက်ပျိုးရေးထွက်ကုန်ဈေးကွက်နဲ့ပတ်သက်တဲ့အပိုင်းမှာအပေါ်မှာတင်ပြခဲ့တဲ့မုံရခရမ်းကျင်ဒီဈေးကွက်ကိုတည်တည်ချာချာစဉ်းစားကြည့်ရင်မြန်မာနိုင်ငံရဲ့စိုက်ပျိုးရေးထွက်ကုန်ကုန်သွယ်မှုဈေးကွက်ကဘလောက်ထိကျင်းမြောင်သေးငယ်သေးလဲဆိုတာတော်တော်ပေါ်လွင်ပါတယ်ဘာလို့လဲဆိုတော့မုံရဆိုတာကမြန်မာနဲ့အိန္ဒိယတို့ရဲ့ကုန်သွယ်ရေးလမ်းကြောင်းပေါ်ကအချက်အချာမျိုးပါစကိုင်းတိုင်းထဲမှာမျိုးတော်စကိုင်းတဲ့ပို့ပြီးဖွင့်ပြိုးတဲ့မျိုးကြီးတစ်မျိုးပါဒီလိုကိုယ်နိုင်ငံအတိုင်းအတာနဲ့ဆိုရင်ထိတ်တန်းမျိုးတစ်မျိုးဖြစ်တဲ့မုံရဒေသမှာတောင်စိုက်ပျိုးရေးထွက်ကုန်ဈေးထိုးကြလို့တောင်သူတွေခွက်ခွက်လန်အရှုံးပေါ်တီးနှံကိုအလကားပေးတောင်ယူမဲ့သူမရှိလို့ဒီအတိုင်းမခုပဲပြစ်ထားရဆိုတဲ့အနေအထားကတွေးကြည့်ရင်တော်တော်ဆိုးပါတယ်အရင်ကပေါ်ချိန်မတူတဲ့မုံရခရမ်းကျင်နဲ့အင်းလေးခရမ်းကျင်ပေါ်ချိန်ဘာလို့တူတာလဲဆိုတဲ့အချက်ကိုအတိအချဆန်းစစ်ကြည့်ဖို့လိုပါတယ်စဉ်းစားကြည့်ရင်ပေါ်လာတာကဒေတာတစ်ခုနဲ့တစ်ခုကတောင်သူတွေအချင်းချင်းအချိတ်ဆက်မရှိကြတော့တဒေတာရဲ့စိုက်ပျိုးရေးသတင်းကိုနောက်ဒေတာတစ်ခုကလုံးဝမသိကြတာကြောင့်ပါဒီဖြစ်ရကမြန်မာနိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းနယ်ပယ်မှာမကြမကြကြုံတွေ့နေရတဲ့ကြီးမားတဲ့ပြဿနာတစ်ရက်ပါတက်တည်ပြရရင်မုံရခရမ်းကျင်ဈေးထိုးကျနေတယ်လို့သူနဲ့အချိန်ကြိုက်ပေါ်နေတဲ့အင်းလီခရမ်းကျင်ဈေးလည်းအရင်နှစ်ရက်ထက်ဝက်ဈေးပဲရနေပါတယ်စပားဆိုင်တဲ့တောင်သူတွေကတနိုင်ငံလုံးအတိုင်းအတာနဲ့အသင်းအဖွဲ့တွေဖွဲ့ပြီးချိတ်ဆက်ကြကိုဒေတာနဲ့သူဒေတာဈေးကွက်တည်င်းတွေဖလှယ်ကြနဲ့အတော်ကိုအလုတ်ဖြစ်နေကြပါပြီ။ဒါပေမဲ့ရာတောင်သူတွေကတော့အသင်းအဖွဲ့ရဲ့လို့မေမေရရမရှိကြသေးပါဘူး။ဒါကြောင့်ရာသမားတွေကိုတိုက်တွန်းပါတယ်။မိတ်ဆွေတို့အနေနဲ့ဒေတာတစ်ခုနဲ့နောက်တစ်ခုကတောင်သူချင်းချိတ်ဆက်ဆောင်ရွက်ဖို့မဖြစ်မနေလိုနေပါပြီ။မချိတ်ဆက်သေးသမျှတော့မုံရခရမ်းကျင်လိုအဖြစ်မျိုးထက်ကကြုံနေကြရအောင်မယ်လို့သတိပေးပါတယ်ခင်ဗျာ။ဈေးဝါးရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။